သမရဒုံနဲ့ထရမ်သမရအဖြစ်ဂျန်တစ္စာချိန်နဲ့တနည်းပြည့်နှစ်ပတ်လည်ဇန်နဝါရီလ20ရက်စနေနေ့ကဝါရှင်တန်ဒီစီမြို့တော်နဲ့နိုင်ငံတော်ကမြို့ကြီးတွေမှာထောင်ပေါင်းများစွာသောအမျိုးသမီးတွေစုယုံချီတက်ဆန္ဒပြခဲ့ကြပါတယ်။လာသာနဲ့ဂျမ်းမာကြီးဆောင်ရှောက်မှုဒန်းတူညီများတွင်ရဖို့တောင်းဆိုကြပြီးလိမ်ပိုင်းစော်ကားမှုတွေကိုပြစ်တင်ရှုတ်ချကြသလိုအမျိုးသမီးတွေရွေးကောက်ပွဲဝင်ကြဖို့အားပေးတိုက်တွန်းကြပါတယ်။ဒါ့အပြင်လူမျိုးရေးဒန်းတူညီများမှုတနတ်ပိုင်ဆိုင်ခွင့်ထိန်းချုပ်ရေးရွှေပြောင်းနေထိုင်သူအကာအကွယ်ပေးရို့အပြင် Planned Parenthood အဖွဲ့ကိုရန်ပုံငွေဖြတ်တောက်ဖို့ Conservative တွေကကြိုးပမ်းနေတဲ့ကိစ္စရပ်တွေကိုလည်းချီတက်သူတွေကပြောဆိုပါတယ်။ Washington မှာဒီနှစ်ချီတက်တဲ့ခံမှန်းလူရေအတွက်ကတော့ကြာသွားပါတယ်။ဒါပေမဲ့ New York, Philadelphia, Los Angeles, Chicago, Denver, Colorado, Charlotte, North Carolina နဲ့သမရရဲ့အပန်းဖြေအိမ်ရှိရာ Florida, Palm Beach မြို့တွေမှာတော့ချီတက်ပွဲတွေလုပ်ကြပါတယ်။နီဗာဒါပြည်နယ်လက်စ်ဗေဂတ်စ်မြို့မှာတော့မဲဆန္ဒရှင်မှတ်ပုံတင်ရေးလှုံ့ဆော်စည်းရုံးမှုနဲ့အတူဒီကနေ့လူလူစုဝေးပွဲတစ်ခုရှိပါတယ်။ပြီးခဲ့တဲ့နှစ်ကသမရထရန့်ကျန်းသစ္စာကျင်းဆိုပြီးပြီးချင်းမှာပဲလုပ်ခဲ့တဲ့အမျိုးသမီးချီတက်ပွဲရဲ့အဆက်ဒီနှစ်ချီတက်ပွဲနဲ့စုဝေးပွဲတွေကိုလုပ်တာပါ။လိမ်မန်းဆန်ရမတော်တရော်လုပ်တယ်ဆိုပြီးအမျိုးသမီး19ဦးကစွဆွဲခံရတဲ့လက်ရှိသမရအပေါ်သူတို့မထောက်ခံဘူးဆိုတာကိုချီတက်ပွဲမှာအမျိုးသမီးတွေကြားပြောဆိုခဲ့ကြပါတယ်။